ပါကစ္စတန်နိုင်ငံမြို့တော်ပြင်ဘက်ကကုန်တင်ကားတွေရန်နာရနေရာမှာတနတ်သမားတွေကတက်ခတ်ခဲ့ပြီးအာဖဂန်ကနေတိုးတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးတွေပို့ဆောင်ပေးမဲ့ကုန်တင်ကားနဲ့တပ်စီတင်ကားတွေပါဝင်တဲ့ရင်းနှီးကိုမီးတင်ရှုခဲ့ကြပါတယ်။မြို့တော်အစ္စလာမဘတ်အပြင်ဘက်6မိုင်ကျော်လောက်ဝေးတဲ့နေရာကအဝေးပြေးရင်စခန်းကိုတနတ်သမား10ယောက်15ယောက်လောက်ကဒီကနေ့မှဝင်ရောက်တက်ခတ်ခဲ့ပြီးကုန်တင်ကားအစီး60လောက်ကိုမီးရှို့ခဲ့ကြတာလို့ပါကစ္စတန်ဆိုရတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ဒီနောက်မှာတော့တက်ခတ်သူတွေကကားတွေမော်တော်ဆိုင်ကယ်နဲ့ထွက်ပြေးသွားကြတယ်လို့လည်းဆိုပါတယ်။တက်ခတ်မှုတွင်သေဆုံးသူတွေထဲကုန်တင်ကားမောင်းသူတွေပါတယ်လို့လည်းပြောခဲ့တာပါ။တက္ကသိုလ်မှုဖြစ်စဉ်ကုန်တင်ကားတစ်စီးထဲမှာထိုင်နေတဲ့ကားသမားတစ်ယောက်ကတော့တနက်သမားတွေကကားမောင်းတဲ့သူတွေကိုတတ်ဖို့နဲ့တယောက်မှလူမပေးဖို့အော်ဟစ်ပြောဆိုတဲ့အတန်တွေကိုကြားခဲ့ရတဲ့အကြောင်းပြန်ပြောပြခဲ့ပါတယ်။အာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ပေးနေတဲ့ရင်တန်းတွေကိုစစ်သွေးကြွတွေကတက္ကသိုလ်မှုကဒီချိန်ပထမဆုံးမဟုတ်ပေမဲ့မြို့တော်နဲ့နီနီကက်ကက်တက္ကသိုလ်မှုတွေဖြစ်ခဲ့တာကတော့ဒါပထမဆုံးဖြစ်ရပါတချိန်ထဲမှာပဲအာဖဂန်နိုင်ငံမှာစစ်သွေးကြွတွေကရဲရင်တစ်စင်းကိုပစ်ချခဲ့လို့နေတိုးတပ်ဖွဲ့ဝင်၄ဦးသေဆုံးသွားခဲ့ပါတယ်။အာဖဂန်နိုင်ငံတောင်ပိုင်းကဟဲလ်မန်ပြည်နယ်မှာရဟယင်ဒစဉ်ပြစ်ချခံခဲ့ရတဲ့အကြောင်းနေတိုးတာဝန်ရှိသူတွေကပြောဆိုခဲ့သလိုတာလီဘန်တွေကတော့ရဟယင်ကိုဒုံးကျည်နဲ့ပြစ်ချခဲ့တယ်ဆိုပြီးပြောဆိုခဲ့တာပါ